တရုတ်နိုင်ငံနိုင်ငံမှာလူပေါင်း258ယောက်တေဆုံးခဲ့ရတဲ့အစ္စလာမ်ရဲ့တိုက်ခိုက်ခံရမှုမှာတာဝန်ရှိတယ်လို့ဆွဆဲခံထားတဲ့အစ္စလာမ်ရဲ့အဖွဲ့ရဲ့လက်ချက်တွေကိုလင်းရကြရှာဖွေမှုအတွင်းတန်လျာရှိသူ100လောက်ကိုတရုတ်နိုင်ငံစစ်တပ်ကဖမ်းဆီးထားပါတယ်မျိုးရောနဲ့တခြားအရေးပါတဲ့မျိုးတွေကိုပြီးခဲ့တဲ့ကြာသပတေးနေ့ကစပီးစစ်တပ်ကပိတ်ဆို့ရှာဖွေမှုအတွင်းတပ်ဖွဲ့ဝင်3000လောက်ကိုတတ်ချထားခဲ့တယ်လို့စစ်တပ်တာဝန်ရှိသူတို့ကလည်းပြောပါတယ်ပိတ်ဆို့ရှာဖွေရေးပထမ3ရက်အတွင်းမှာပဲတန်လျာရှိသူ89ဦးကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပြီးစုံစမ်းစစ်ဆေးမှုလုပ်ဖို့ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးထားတယ်လို့လည်းသူကပြောဆိုထားပါတယ်ရှင်